လူပေါင်း22ယောက်တေဆုံးသွားခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့ကြတဲ့ IS Islamic စစ်သွေးကြွား9ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြို့တရားရုံးတစ်ခုကမနေ့နိုဝင်ဘာလ29ရက်နေ့မှာတေဒံစီရင်ချက်ချလိုက်ပါတယ်။2016ခုနှစ်ကဒီဖြစ်ရပ်ဟာအဆိုးဆုံးဖြစ်ခဲ့ပြီးတော့လူတေဆုံးသူအများစုကတော့နိုင်ငံသားတွေဖြစ်ပါတယ်။တက္ကမြို့ထဲမှာအခုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အကြောင်းဆက်ပြီးတော့ပြောပြချင်ပါတယ်ရှင်။တရားခံတွေကိုတေဒံစီရင်ချက်ချပြီးတဲ့နောက်မှာတရလို့ရှိနေဂိုလမ်ဆာဝါခန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်သူတို့ပေါ်ဆွဲထားတဲ့ပြစ်မှုတွေဟာတန်တရားဖြစ်เสียမှရှိအောင်ကိုတက်တည်ခိုင်းလုံးပါတယ်တရားရုံးကသူတို့ကိုအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တာပါ
ပြစ်မှုကျူးလွန်ကြောင်းဆွဲဆိုထားတဲ့သူ၈ယောက်ရှိခဲ့ပေမဲ့တယောက်ကိုတော့တရသေးလွတ်ပေးလိုက်တဲ့အကြောင်းကိုလည်းသူကပြောပါတယ်တိုက်ခိုက်ရေးသမားတွေကိုတင်နှံပေးတာနဲ့လက်နဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ရန်ပုံငွေထောက်ပံ့တာအပါအဝင်ဆွဲဆိုထားတဲ့ပြစ်မှုတွေအတွက်အယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခဏ်ရှိနေကပြောပါတယ်။စီရင်ချက်ချပြီးတဲ့နောက်မှာတေဒံစီရင်ခံရသူတွေဟာအလာဟုအက်ကဘာအလာသခင်ကအကြီးမြတ်ဆုံးဖြစ်တယ်လို့ဩဟစ်ခဲ့ကြတဲ့အကြောင်းမျက်မြင်သက်သေတယောက်ကပြောပါတယ်။ဒီတိုက်ခိုက်ရေးသမား9ယောက်အနေနဲ့2ယောက်ဟာအစ္စလာမစ်အဖွဲ့ရဲ့တင်ကြတာပါတဲ့ဝိပုစုတောင်းချိန်မှာစောင်းတဲ့အုတ်ထုတ်တွေကိုစောင်းထားတာကြောင့်ရဲအချုပ်ခန်းထဲမှာဓာရီဘလို့ရောက်လာတယ်လဲဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်2016ခုနှစ်ဇူလိုင်လ1ရက်နေ့ကဒက္ကန်မြို့တန်တမန်ရက်ွက်လူစီကားတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့ကြတော့ကနိုင်ငံသားပို့ကုန်ထည့်ချုပ်လုပ်ငန်းနဲ့နိုင်ငံသားလုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကတစ်ခုလုံး6ချားသွားခဲ့ကြရတာပါအသက်ခံရသူတွေထဲမှာအီတလီ6ယောက်၊ဂျပန်9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ပါဝင်ခဲ့ကြပါတယ်။စစ်ဖက်ကွန်မန်ဒိုတွေကဝင်ရောက်စီးနှင်းချိန်မှာအကြမ်းဖက်သမားတွေလည်းသေဆုံးခဲ့ပါတယ်။တေဒံစီရင်ခံရသူ9ယောက်ဟာမွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာအုပ်ချုပ်ရေးထူထောင်ဖို့ကြိုးပမ်းနေတဲ့ဂျမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဖြစ်တဲ့အကြောင်းတရားလိုရှိနေခန်းကပြောပါတယ်။ဥပဒေရေးရာဝန်ကြီးအန်နီဆူဟတ်ကလည်းအခုလိုပြောပါတယ
်ဒီစီရင်ချက်ကဥပမာတစ်ခုဖြစ်လာပါလိမ့်မယ်စစ်သွေးကြွားတွေတယောက်ကိုမှအလွတ်မပေးဘူးဆိုတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ
်ဝင်ကြီးချုပ်ရှိတ်ခါစီနာလက်ထက်မှာအစွန်းမရောက်တဲ့မွတ်စလင်နိုင်ငံဆိုတဲ့ပုံရိပ်ကိုထိန်းထားနိုင်ဖို့စစ်သွေးကြွားအုပ်စုတွေကိုနှိမ်နှင်းဖြိုခွဲလာခဲ့ပါတယ်စားတောက်ဆိုင်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာရက်တပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေပုန်းခိုနေတယ်လို့တန်တရားရှိတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့တာမှာတိုက်ခိုက်မှုကိုကူညီတယ်လို့ယူဆရသူဒါဇင်နဲ့ချီတဲ့စစ်သွေးကြွားတွေတည်ဆုံခဲ့ပါတယ်။အဖမ်းခံရသူတွေလည်းယာနဲ့ချီပြီးတော့ရှိခဲ့ပါတယ်။စီးနှင်းမှုတင်မှာကြဆုံသွားခဲ့တဲ့ရက်တပ်ဖွဲ့ဝင်တဦးရဲ့ညီကိုတော်ဆက်သူရှန်စုစမန်ရှန်စ်ကအခုလိုပြောပါတယ
်။အခုလိုတရားမျှတတဲ့စီရင်ချက်တွေကျွန်တော်တို့ဝမ်းသာပါတယ်။ဒီစီရင်ချက်အတိုင်းအခုချက်ချင်းတည်တံ့စီရင်စီးတင်တယ်
ဒါပေမဲ့လို့တရားခံ9ယောက်စလုံးကစီရင်ချက်ကမမျှတာဘူးလို့ဆိုပြီးအယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခံအကျိုးဆောင်ရှင်နေဒေဝါဟိုစင်ကပြောပါတယ်။ဒီတိုက်ခိုက်မှုကို IS Islamic စစ်သွေးကြွားတွေကသူတို့လက်ချက်လို့ပြောနေပေမဲ့အစိုးရကတော့သူတို့နိုင်ငံထဲမှာ Al Qaeda ဒါမှမဟုတ် IS Islamic စစ်သွေးကြွားလို့အဖွဲ့မျိုးတွေစိတ်ဝင်နေတာမျိုးမရှိတဲ့အကြောင်းနဲ့ပြည်တွင်းအကြမ်းဖက်တောင်းကျမ်းသူတွေကသာအဖြစ်ဖို့နေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုအစ္စလာမစ်အဖွဲ့နဲ့ချိတ်ဆက်ထားတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ပြောပါတယ်။ဒီကဖေးဆိုင်တိုက်ခိုက်မခံရခင်တနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘာသာရေးနဲ့နိုင်ငံရေးကိုတီးခြားထားတဲ့ကြောင်းရေးခဲ့ကြသူတွေနဲ့နိုင်ငံသားတွေအပါအဝင်လူပုဂ္ဂိုလ်တယောက်ချင်းစီကိုဇက်တိုက်တပ်ဖြတ်ခဲ့တဲ့အမှုတွေလည်းရှိခဲ့ပြီးဒီတပ်ဖြတ်မှုတွေဟာအစ္စလာမစ်ဒါမှမဟုတ်အယ်ကိုင်ဒါတွေကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောခဲ့ကြတာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုအတွက်စီရင်ချက်ဟာမှတ်တိုင်သစ်တစ်ခုဖြစ်တဲ့အကြောင်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ဖျက်ရေးနဲ့အထူးသဖြင့်တရားဥပဒေစိုးမိုးရေးတွတ်တက်ကောင်းမွန်အောင်ကြိုးပမ်းနေရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီထောက်ခံသွားမှာဖြစ်တယ်လို့လည်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ရှင်။